သိန်းနဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့ရင်သွေးငယ်ကလေးတွေပညာဆက်လက်သင်ကြားခွင့်လူငယ်တွေအတွက်တန်မွေးဝမ်းကြောင်းပညာရပ်တွေလေ့လာခွင့်တွေဆုံးရှုံးပြီးသူတို့ရဲ့ဘဝအနာဂတ်မျှော်လင့်ချက်နောက်သူတို့ဖြစ်စေခြင်းနဲ့ဆန္ဒတောင်းဆိုချက်တွေနဲ့ပတ်သက်လို့ကျွန်မစုမုံကစူးစီးတင်ပြပေးကြပါရစေ။လူငယ်တဲ့၃နှစ်ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစွန်းရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေကန်လုံခြုံရေးအဖွဲ့ရဲ့နယ်မြေရှင်းလင်းမှုတွေထဲမှာအသက်အန္တရာယ်ဆိုးရွားလို့ဒေသခံရိုဟင်ညာမွတ်စလင်သိန်းနဲ့ချီပြီးတော့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။ဒီလိုမျိုးအသက်လူတိန်းဆောင်ထွက်ပြေးခဲ့ရသူတွေထဲမှာလူမမဲကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေပါပါလာကြပါတယ်။အခုဆိုရင်တော့ရိုဟင်ညာစခန်း30ကျော်ထဲမှာရိုဟင်ညာကလေးငယ်သိန်းနဲ့ချီပြီးရှိနေပါတယ်။ဒီကလေးတွေအတွက်စခန်းတွေထဲမှာဘာသာရေးအကြောင်းတွေမြန်မာဘာသာအင်္ဂလိပ်ဘာသာစတဲ့သင်ကြားရေးစင်တာတွေဖွင့်လှစ်ပြီးစာဆက်လက်သင်ကြားပေးနေတယ်ဆိုပေမဲ့မူလာတန်းလွန်လို့အလဲတန်းအထက်တန်းအဆင့်ဆက်ပြီးတော့ပညာသင်ကြားခွင့်ကအခက်အခဲအတော်လေးဖြစ်နေတာပါဒီလိုမျိုးပညာဆက်သင်ခွင့်မရှိတော့လူငယ်တွေဟာလမ်းပြောင်နေကြပါတယ်လို့ဘာလူခါလေးဒုက္ခတဲ့စခန်းတာဝန်ခံလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်တောင်ပြိုလဝဲမြို့ကအထက်တန်းပြစေတနာဝန်နဲ့ကျောင်းစရာလုပ်ခဲ့မှုတဲ့ဆရာနုမာမကအတော်လေးကိုဆိုနေပါတယ်
မကန်ကူးလာကောင်းတယ်ဒီမှာဟိုက informal education center ကိုဖွင့်ကြတာအဲ့ဒါဘာမှတယောက်တော့မရှိတော့ဘူးဆိုရင်ဇာရတော့မကုန်ပါဘူးဒီမှာကလေးတွေရောကျောင်းတည်လို့မရဘူးပညာရေးလုံးဝအားလဲသွားတယ်အဲ့ဒါပဲဆိုရင်ဒါဘာတကူမှလားလဲမလဲဘူးဒီမှာကိုရိုနာဗိုင်းရပ်စ်နဲ့ကြည့်ရတဲ့ကြောင့်ကျောင်းတွေပါလေတော်တော်လေးပြေးနေတယ်အကွာတော့လောလောဆယ်ဆယ်မပြေး
ဒုက္ခတဲ့စခန်းအနေနဲ့မှာကလေးငယ်တွေရဲ့သင်ယူညွှန်းနှန်းတွေနဲ့စနစ်တကျသင်ပေးတဲ့ပညာသင်ယူနိုင်တာအားနည်းတဲ့အတွက်အနာဂတ်မျိုးဆက်အတွက်ကတော့စိုးရိမ်စရာအနေထားပါလို့ဇန်ထော်လီရိုဟင်ညာဒုက္ခတဲ့စခန်းအမှတ်15မှာခိုလုံနေထိုင်တဲ့ဒုက္ခတဲ့ဥမောင်ကျော်မြင့်ကပြောပါတယ်
ကျွန်တော်ဒီခုငွန်လာမတူပါရခင်ဗျာဆေးမကွန်ပြီးနေပါတယ်ဗာဗီဒိုဆိုလူရှင်ဟိုဟာဒီမှာခန်းပဲမှာဖွင့်ရတဲ့ဆိုပြီးတော့ဘာမှမရှိဘူးစန်တာတီပွန်တက်ပါတယ်ဒါပေမဲ့ systematically မှာကာရီကူလမ်နဲ့ပေါ်ပြန်သံဖော်ဘွက်တော့အချက်အလက်တော့ဘာမှမရှိတော့ဘူးခင်ဗျာအဲဒါကြောင့်မလို့ကျွန်တော် next generation ကြီးအလားတူတော့မှာကိုကျွန်တော်သာစုနေပါတယ်ခင်ဗျာ
လက်တလုံး COVID-19 ကာယောဂကာလဒုက္ခသည်စခန်းသည်ဒီမှာစာတင်ကြောင်းတွေခိတပိတ်ခိုင်းထားခြင်းရိုဟင်ညာကလေးငယ်တွေရဲ့လက်ရှိပညာသင်ကြားနေရတဲ့အခြေအနေကိုတော့ဘာလူခါလေးစခန်းအမှတ်9မှာနေထိုင်တဲ့ဦးကျော်မြင့်လို့ခေါ်တဲ့ဦးဝီဇလန်ကအခုလိုရှင်းပြပါတယ
်ဒုက္ခသည်စခန်းတွေမှာ UNNGA တွေက Learning Center တွေတရားတော့ဖွင့်လှစ်တာရှိပါတယ်ခင်ဗျာအခု COVID-19 ကာလဆိုတော့ခလုံးကပြင်ပြင်တတ်ပါတယ်ကျောင်းဆရာတွေရှိတယ်သူတို့ကအင်းထဲမှာပဲသူတို့ကလောလောဆယ်ရာတော့သင်ကြားမှုအနေနဲ့ပြနေတာကိုတွေ့ရပါတယ်ခင်ဗျာ COVID ကာလရှိလို့ဘာသာရေးကျောင်းလဲအများအပြားတော့ပြင်ပြင်တတ်ပါတယ် COVID ကာလနဲ့ဟိုကလော့ကဒေါင်းရှတ်ဒါမယ်ဆိုရင်တော့ကလေးတွေရဲ့ပညာတွေကတိကျနင်းတာပါဘို့ကျွန်တော်ကအမတာဆိုရင်ကြပါတယ်ခင်ဗျာ
ရိုဟင်ညာကလေးငယ်တွေအတွက်တင်ထောက်ကူပစ္စည်းတွေအလုံအလောက်ရရှိရေးစာတင်ကြောင်းနဲ့တင်ကြားရေးစင်တာတွေဆက်ပြီးဖွင့်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ယူနီဆက်ပါဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်နေကြပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကကျောင်းဆရာတွေကပြောပါတယ်ရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကသူတို့တွေကိုနေရရင်ပြန်ခေါ်နိုင်ရင်နှောင့်နှေးနေချိန်မှာပဲကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိတဲ့သူတွေရိုဟင်ညာဒုက္ခသည်စခန်းတွေကိုလာရောက်ကြတဲ့အချိန်တိုင်းမှာသူတို့နှင်နာခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့အတူရိုဟင်ညာကလေးငယ်လေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအဓိကထားတောင်းဆိုခဲ့ကြတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ရှင်ကျမစုမမ